မနေ့စက်တင်ဘာလ17ရက်နေ့ဟာအမေရိကန်ပြည်ထောင်စုမှာလူပေါင်းထောင်နဲ့ချီတိုက်ဆုံခဲ့ရတဲ့အစိုးရအကြမ်းဖက်သမားတွေတိုက်ခိုက်ခဲ့တဲ့16နှစ်ပြည့်မြောက်တဲ့နေ့ဖြစ်ပါတယ်။လွန်ခဲ့တဲ့2011ခုနှစ်စက်တင်ဘာလ17ရက်နေ့မှာအမေရိကန်ပြည်ထောင်စုကနယူးယောက်နဲ့ဝါရှင်တန် DC မြို့တော်ကြီးတွေကိုအကြမ်းဖက်သမားတွေဟာတိုက်ခိုက်ခဲ့တာဖြစ်ပါတယ်။စက်တင်ဘာလ17ရက်နေ့ပတ်လည်နေ့ဝန်ထမ်းချင်းအထိမ့်နဲ့အခမ်းအနားတွေကိုလည်းအဲ့ဒီမြို့တွေမှာတစ်ချိန်နဲ့တစ်ပြိုင်နက်တည်းကျင်းပခဲ့ပြီးတော့အကြမ်းဖက်သမားတွေအတွက်ပုံအောင်စရာနေရာမရှိဘူးလို့အမေရိကန်သမ္မတထရန့်ကလည်းပြောကြားခဲ့တာပါဒီအကြောင်းကိုကိုကျော်အောင်ကဆက်ပြီးတော့ပြောပြမှာပါရှင
်အမေရိကန်မျိုးပေါ်မှာအဆိုးအဝါဆုံးအကြမ်းဖက်တိုက်ခတ်မှုဖြစ်ပွားခဲ့တဲ့16နှစ်မြောက်စက်တင်ဘာလ17ရက်နေ့ပတ်လည်နေ့အခမ်းအနားကိုသမ္မတအင်ပီရိုမှာမနေ့ကကျင်းပခဲ့ပြီးမနေ့၈နာရီမိနစ်40ချိန်မှာကျန်းဖက်တိုက်ခတ်မှုကြောင့်ပြေဆုံးခဲ့ရတဲ့လူတွေအတွက်ဝန်ထမ်းချင်းထိမ့်မှတ်ဖြစ်ခဏတာညင်သက်ခဲ့ကြပါလေစက်တင်ဘာလ17ရက်မနေ့8နာရီ40ဟာနယူးယောက်မြို့ကကမ္ဘာကုန်သွယ်ရေးဆောက်ဦးနှစ်ခုတည်းကတစ်ခုကိုအဲခိုင်တာကျန်းဖက်သမားတွေကသူတို့ပြန်ပေးဆွဲထားတဲ့လေယာဉ်နဲ့ပထမဆုံးဝင်တိုက်ခဲ့တဲ့အချိန်မှာ23မိနစ်အကြာမှနောက်ထပ်ဆောက်ဦးတစ်ခုကိုတက်လေယာဉ်တစ်စီးနဲ့ထပ်ပြီးတော့ဝင်တိုက်ခဲ့လို့ကမ္ဘာကုန်သွယ်ရေးမိုးမျှော်တိုက်ကြီးနှစ်ခုလုံးပြိုကျပျက်စီးခဲ့ရပါတယ်နယူးယောက်မြို့ကဝန်ထမ်းချင်းထိမ့်မှတ်ခန်းနာမှာအကြမ်းဖက်တိုက်ခတ်ခံရလို့တည်ဆုံခဲ့ကြတဲ့သူတွေရဲ့နာမည်တွေကိုဖတ်ကြားခဲ့ပါတယ
် Victoria Alvarez Brito
Telmo E. Alvear
Cesar Amaranto Alvear
Washington DC ရောရဲ့မြစ်တဖက်ကန်းက Pentagon American ကာကွယ်ရေးဝန်ကြီးဌာနလဲစက်တင်ဘာလ17ရက်နေ့ကလေယာဉ်နဲ့ဝင်တိုက်ခံရတဲ့အထဲမှာတခုအပါဝင်ဖြစ်ပါတယ်မနေ့က Pentagon မှာပြုလုပ်ခဲ့တဲ့ဝန်ထမ်းချင်းထိမ့်မှတ်ခန်းနာမှာ American သမ္မတ Donald Trump တက်ရောက်ခဲ့ပြီးတော့စက်တင်ဘာလ17ရက်နေ့ကြမ်းဖက်မှုဟာထိတ်လန့်တုံ့လုပ်စရာကောင်းတဲ့ဆိုပေမဲ့လေဒီဖြစ်ချက်ကအမေရိကန်ပြည်ထောင်စုကိုပို့ပြီးတော့ခိုင်မာတန်ဆွမ်းလာစေတယ်လို့ဆိုပါတယ
် On that day not only did the world change but we all changed
အဲ့ဒီနေ့ကကဘာတွေမကကျွန်တော်တို့အားလုံးပါပြောင်းလဲသွားခဲ့ကြတယ်ကျွန်တော်တို့ရဲ့ရင်ဆိုင်နေရတဲ့အမကောင်းဆိုးဝါးမှုရဲ့အတိတ်နဲ့ကိုကျွန်တော်တို့မြင်ခဲ့ကြရတယ်ဒါပေမဲ့လည်းအဲ့ဒီလိုအမောင်ကျနေတဲ့ကာလမှာကျွန်တော်တို့တွေအစ်တစ်ဖန်ပြန်လဲစူးစီးခိုင်မာလာခဲ့ကြတယ်ကျွန်တော်တို့တွေရဲ့သဘောထားကွဲလွဲမှုတွေကလည်းဒီအချိန်မှာဘာမှမပြောပါလောက်အောင်တင်းငယ်သွားခဲ့ပြီးကျွန်တော်တို့တွေကြားကယဉ်ကျေးခိုင်မာမှုတွေကလည်းမကြုံစဖူးခိုင်မာလာခဲ့ကြတယ်ဒီနေ့ကျွန်တော်တို့ရပ်နေကြတဲ့နေရာတွေကတော့ကျွန်တော်တို့နိုင်ငံညီညွတ်ရေးနဲ့အားကောင်းခိုင်မာရေးစွန့်လွတ်ပေးဆပ်ခဲ့သူတွေရဲ့အထိတ်မှနေရာတွေပါပဲသထောက်တစ်ခုနဲ့စက်တင်ဘာလ17ရက်နေ့လုံးကအမေရိကန်ပြည်တော်စုရှေ့ဘက်ချမ်းပင်ဆိုဗေးနီးယားပြည်နယ်ရှန့်ဖီးလ်ဒေသကလေကွင်းတွေကိုအကြမ်းဖက်သမားတွေပြန်ပေးဆွဲရတဲ့နောက်ထပ်လေယာဉ်တစ်စီးထိုးချပျက်စီးခဲ့ပါတယ်။အဲဒီလေကွင်းတွေကိုထိုးချခဲ့ရတာကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေပြီဆိုတာကိုသဘောပေါက်လိုက်ကြတဲ့ခီးတွေဟာသမ္မတအင်ဂျူရောဒါမှမဟုတ်ခစ်တော်ဆောက်ဦးကိုဝင်တိုက်ဖို့ဝါရှင်တန် DC မြို့တော်စီကိုဥတီမောင်းနေနေတဲ့လေယာဉ်ကိုအကြမ်းဖက်သမားတွေရဲ့လက်ကနေပြန်ရအောင်ကြိုးပမ်းခဲ့ကြပြီးတော့အကြမ်းဖက်သမားတွေကသူတို့အညံ့ခံတဲ့အစားလေယာဉ်ကိုလေကွင်းထဲထိုးဆင်းခဲ့ကြတယ်လို့ယူဆပါတယ်။အဲဒီပင်ဆိုဗေးနီးယားကဝန်ထမ်းချင်းထိမ့်တဲ့ခန္ဓာကိုယ်တော့အမေရိကန်ဒုသမ္မတမိုက်ပင်စ်တက်ရောက်ခဲ့ပါတယ်။အကြမ်းဖက်သမားတွေပြန်ပေးဆွဲပြီးတော့တိုက်ခတ်ခဲ့တဲ့လေယာဉ်လေးစီးစလုံးမှာပါခဲ့ကြတဲ့လူတွေအားလုံးစက်တင်ဘာလ17ရက်နေ့ကတည်ဆုံခဲ့ရပါတယ်။နယူးယောက်မြို့နယ်ပန်တဂွန်အမေရိကန်ကာကွယ်ရေးဝန်ကြီးဌာနမှာလည်းလေယာဉ်တွေနဲ့အကြမ်းဖက်တိုက်ခတ်ခံရလို့လူတွေများပြားတည်ဆုံခဲ့ရပါတယ်။အဲဒီနေ့တိုက်ခတ်မှုတွေကြောင့်လူ3000လောက်အသက်ဆုံးရှုံးခဲ့ကြတာပါ။